ဲ့ဒီမှာမှရူပကုသိုလ်ကံတွေကြောင့်ရူပ16ပုံကိုရောက်ကြမယ်ရူပ16ပုံသားတွေကရူပဝိဘက်စိတ်ဆိုပေမဲ့တဲ့အခုပြောသွားတဲ့ဝိဘက်ဝိဘက်စာစိတ်တွေရူပ16ပုံမှာဓမ္မမိတ်ဆွေတို့သိပြီးသားစိတ်တွေရောစေတသိက်တွေရောရှိတယ်ရူပပုံက15ပုံပဲရှိတယ်စိတ်မရှိဘဲနဲ့ယုတ်ကြီးရှိတဲ့အတိညာတ်ကတဘုံရှိလားမရှိလားဒါကြောင့်အတိညာတ်ဘုံအတွက်ကိုတီးကြပြောရမယ်ဒါကြောင့်ဒီနေရာမှာရူပ16ဘုံနဲ့ကကျမတို့ကခွဲပြောမယ်ရူပ16ဘုံနဲ့ကဘယ်ဘုံအတွက်ပြောမလဲဆိုရင်အတိညာတ်ဘုံအတိညာတ်ဘုံဆိုတဲ့အတွက်ကြောင့် तू ကယုတ်ကြီးပဲရှိလားမရှိဘူးလားယုတ်ကြီးရှိတဲ့အတွက်ကြောင့်အဲ့ဒီဗြမာကြီးတွေကကြတော့တဲ့ဘယ်ပဋိသင်တွေနဲ့နေလဲဆိုရင်နံဆိုတဲ့စိတ်ပဋိသင်တွေနဲ့မဟုတ်ဘဲနဲ့သူတို့ကြတော့ယုတ်ပဋိသင်တွေနဲ့နေကြမယ်တဲ့အတိညာတ်ဗြမာကြီးကယုတ်နဲ့ပဲဘဝစမှာမဟုတ်လားဘဝစတွေကယုတ်ပဲဘဝဆုံးနဲ့တည်တဲ့အချိန်တည်းလဲဘာပဲရှိမှာယုတ်ပဲနံလုံးဝမရှိဘူးအတိညာတ်ဗြမာကြီးဒီဘာနဲ့ပဋိသင်တွေနေလဲဆိုယုတ်နဲ့ပဋိသင်တွေနေတဲ့နေရာမှာသူတို့ရဲ့ယုတ်တွေဓမ္မမိတ်ဆွေတို့နောက်ပိုင်းမှသင်ရလိမ့်မယ်သူတို့ရဲ့ယုတ်တွေအသက်ရှိတယ်နော်အသက်ရှိတဲ့အတွက်ကြောင့်ဇီဝိတာလို့သုံးတယ်။ရုပ်ပေါင်းဘယ်နှခုပေါင်းထားလဲဆိုကိုးခုပေါင်းထားတော့နဝကလို့သုံးတယ်။ဇီဝိတာဆိုတဲ့အတွက်ကြောင့်ဘာလဲအသက်ရှိတယ်ဇီဝိတာဆိုတာအသက်ဟုတ်ပြီနော်ဘယ်လိုမျိုးလဲလို့ပြောတော့ကိုးခုပေါင်းထားတဲ့ဇီဝိတာဆိုတဲ့အသက်ရုပ်အပါအဝင်ကိုးခုပေါင်းထားတော့နဝကဇီဝိတာနဝကအဲ့ဒီရုပ်တွေနဲ့ပေါင်းထားတယ်ပေါင်းဆက်ဖွဲ့စည်းထားတာကိုပါဠိလိုကလာပလို့သုံးတယ်ဟုတ်လားကလာပကလာပဆိုတာပါဠိဖြစ်လိုက်တော့အသက်တင်လိုက်တော့ကလာဒါကြောင့်အတိညာတ်ဓမ္မကြီးတို့ဒီဘာနဲ့ပဋိသင်တွေနေလဲဆိုရင်ဇီဝိတရုပ်လျင်ပါဇီဝိတရုပ်ပါဝင်နေသောပါဝင်ရုပ်ပေါင်းဘယ်နှပါပါနေလဲ၉ပါးပါဝင်နေသောဇီဝိတာနဝကကလတ်ရုပ်ဖြင့်ပဋိသင်တွေနေကြတယ်ဒါကြောင့်အတိညာတ်ဗြမာကြီးတို့ရဲ့ပဋိသင်တွေသည်နာနေမဟုတ်ဘူးဇီဝိတာနဝကကလတ်ရုပ်နဲ့နေကြတယ်ကျန်တဲ့ရူပ15ဘုံသားတွေကတော့ဘာနဲ့ပဋိသင်တွေနေလဲလို့ပြောရင်အတိညာတ်ကျင်ထားတဲ့ရူပ15ဘုံသားတွေကတော့ဘာနဲ့နေလဲရူပဝိဘက်စေ5ပါးနဲ့ပဋိသင်တွေနေမယ်ဒါဆိုရင်တဲ့ရူပကုသိုလ်ကံကြောင့်ရောက်ရတဲ့ရူပ16ဘုံကိုခွဲခြားလိုက်ရင်အတိညာတ်မပါထားတဲ့ရူပ15ဘုံသားကရူပဝိဘက်စေ5အတိညာတ်ဗမာကြီးကတော့ဇီဝိတနဝေကကလတ်ယုတ်ပဋိသင်တွေတပါးဆိုတော့ပေါင်းလိုက်ရင်အတိညာတ်အပါဝင်ရူပ16ဘုံသားတို့ရဲ့ပဋိသင်တွေဒီဘယ်နှမျိုးရှိလဲဆိုရင်6မျိုးရှိတယ်ရူပဝိဘက်5ရယ်ဇီဝိတနဝကကလတ်ရုပ်ပဋိသင်တွေတိကယ်ဆိုဘယ်နှခုလဲ6ခုဖြစ်သွားပြီဒီထိလိုက်နိုင်လားအရူပ4ဘုံကိုရောက်တာဒီအရူပကုသိုလ်ကံကြောင့်ဒါကြောင့်အရူပ4ဘုံသားတွေဒီဘာနဲ့ပဋိသင်တွေနေလဲဆိုရင်အရူပဝိဘက်စိတ်၄ပါးနဲ့ပဲပဋိသင်တွေနေကြတယ်ဒါဆိုလို့ရှိရင်ပြန်ကြည့်အောင်အပယ်၄ဘုံသားတို့ရဲ့ပဋိသင်တွေစိတ်ပေါင်းသည်ပဋိသင်တွေသည်ဘယ်နှပါးလဲတပါးပဲဘယ်တပါးလဲအာကုတလဝိဘက်ဥပေက္ခာတန္တိရဏစိတ်တပါးကာမတုဂရိခုနှစ်ဘုံကလူတွေနဲ့တည်းရဲ့ပဋိသင်တွေကိုပြောပါဆိုရင်အာဟေကုသလဝိဘက်ဥပိ္ခာတန္တိရဏကတိမဟာဝိဘက်ကရှိပေါင်းလိုက်ရင်ဘယ်နှပါးလဲ၉ပါးရူပ16ဘုံသားတွေရဲ့ပဋိသင်တွေကိုပြောပါဆိုရင်အတိညာတ်ဘုံသားတို့သည်ဇီဝိတနဝကကလတ်ယုတ်ပဋိသင်တွေနဲ့နေကြပြီးတော့ပဋိသင်တွေနေပြီးတော့အတိညာတ်ကျင်တဲ့ရူပ15ဘုံသားကတော့ရူပဝိဘက်စိ5ပါးနဲ့နေတယ်အရူပ၄ဘုံသားတွေကတော့အရူပဝိဘက်စိတ်၄ပါးဆိုတော့ကဏ္ဍရေအတွက်ယူတော့အရူပ၄ဘုံကဘယ်လောက်လဲ၄ပဲပေါင်းထည့်လိုက်တော့ဘယ်လောက်လဲပဋိသင်္ဍီပေါင်းသည်20ရှိမယ်ပဋိသင်္ဍီပေါင်း20မှာရုပ်သက်သက်ပဋိသင်္ဍီသည်တပါးပဲရှိပြီးတော့နံပဋိသင်္ဍီက16ပါးရှိတယ်ပဋိသင်္ဍီပေါင်းနှစ်ဆယ်ဒါကအကြမ်းမြင့်ယူထည့်လိုက်တာအသေးစိတ်ကဓမ္မမိတ်ဆွေတို့ဇေယျာမှာယူသွားတဲ့နေရာမှာ အတင်ရသက်အပါဝင်ရူပ16ဘုံကိုပြောတဲ့အခါမှာရူအတင်ရသက်ကျင်တဲ့ရူပ15ဘုံကိုပြောရင်လေပထမဇန်3ဘုံသားတို့သည်ပထမဇန်ဝိဘက်စိတ်ဖြင့်ဟုတ်လားမဟုတ်လားဒုတိယဇန်3ဘုံသားတို့သည်ဒုတိယဇန်တတိယဇန်ဝိဘက်စိတ်ဖြင့်ဒီမှာကွဲသွားတာသရုတ်တတိယဇံ3ဘုံသားတို့သည်သရုတ်ထဇံဝိဘေစိတ်ဖြင့်ဝေဟဘုဘုံသားတို့သည်မှလားပိစမဇံဝိဘေစိတ်ဝေဟဘုဘုံရဲ့တုတ်တာဝါဒ5ဘုံသားတို့သည်ပိစမဇံဝိဘေစိတ်ဖြင့်အရုပဘုံမှာလည်းအာကာသနင်္စာယရဏဘုံသားတို့သည်အာကာသနင်္စာယရဏဝိဘေစိတ်ဖြင့်ဝိညာဝိညာဝိဘေဆိုဆိုလားမဆိုလားအဲ့ဒီလိုလေ့လာလိုက်တဲ့အခါပဋိသင်္ဍေပေါင်း20ကိုအောက်စုကြီးခွဲထည့်လိုက်တော့အပေဘုံသားတွေရဲ့ပဋိသင်္ဍေကိုအပေပဋိသင်္ဍေလို့သုံးတယ်။ကာမတုဂရိ9ဘုံသားတွေရဲ့ပဋိသင်္ဍေကိုကာမတုဂရိပဋိသင်္ဍေလို့သုံးတယ်။ရူပ16ဘုံသားရဲ့ပဋိသင်္ဍေကိုရူပပဋိသင်္ဍေလို့သုံးမယ်။အရူပ4ဘုံရဲ့ပဋိသင်္ဍေကိုအရူပပဋိသင်္ဍေဆိုတော့ဘုံလုံးကလည်း4ဘိုင်းပိုင်းတယ်လို့ပဋိသင်္ဍေကလည်းဘယ်နှမျိုးပဲပိုင်းလိုက်လဲ။ဂဏန်4မျိုးပဲ။အပယ်4ဘုံသားရဲ့ပဋိသင်္ဍေက1။ကာမတုဂရိပဋိသင်္ဍေက9။ရူပပဋိသင်္ဍေက6အရူပပဋိသင်္ဍေက4ပဋိသင်္ဍေပေါင်း20ဒါကြောင့်အဲ့ဒီပဋိသင်္ဍေပေါင်း20ကိုလေ4မျိုးပိုင်းတဲ့အတွဲကြောင့်ဒါကိုပဋိသင်္ဍေစတုတ်ကလို့ယူလိုက်ပြီဒါကြောင့်ခုကျမတို့ဆိုခဲ့ပြီးတဲ့ပဋိသင်္ဍေတွေကိုနာမည်တက်လိုက်တော့အပယ်4ဘုံသားတို့ရဲ့ပဋိသင်္ဍေလို့ကျမတို့ကမပြောတော့ဘဲနဲ့အပယ်ပဋိသင်္ဍေလို့ပြောလိုက်တယ်အပယ်ပဋိသင်္ဍေဒါကြောင့်အပယ်ပဋိသင်္ဍေဒီဘယ်နှပါလဲတပါးပဲဟုတ်ပြီနော်ပြီးလို့ရှိရင်ပါလာမယ်ကာမတုဂတိပဋိသင်္ဍေသည်ဘယ်နှစ်ပါလဲ6ပါလာမယ်ရူပပဋိသင်္ဍေသည်5ပါလာမယ်အရူပပဋိသင်္ဍေသည်4ပါလာမယ်ဆိုပြီးတော့ပဋိသင်္ဍေဘောင်းသည်ဘယ်လောက်ဖြစ်သွားမလဲ20ဆိုပြီးတော့ဂဏန်းမဲ့ယူထည့်လိုက်တဲ့အခါကျတော့၄ခုဂဏန်း၄မျိုးပဲထွက်သွားမယ်ဟုတ်ပြီနော်ဒါကြောင့်အပေပရိသန္တေ1ကာမတုဂရိပရိသန္တေ9ရူပပရိသန္တေ6အရူပပရိသန္တေ4ဆိုပရိသန္တေပေါင်း20ပရိသန္တေ20ကို4ဘိုင်းပိုင်းထားတဲ့အတွေ့အကြုံဒါကိုစတုတ်ကလို့သုံးတော့မယ်အဲ့ဒီစတုတ်ကဒီဘာကိုပိုင်းတာလဲလို့ပြောရင်ပရိသန္တေကို4မျိုးပိုင်းတဲ့အတွေ့အကြုံဒါကိုပရိသန္တေစတုတ်ကလို့သုံးလိုက်မယ်အဲ့ဒါဒီဘုံပိုင်းမှာသင်ရတဲ့နံပါတ်1စတုတ်ကဓမ္မမိတ်ဆွေတို့ရဲ့မှတ်စုစာအုပ်မှာပါပြီးဖြစ်ပါတယ်ကြည့်လိုက်ရအောင်မဆူစာအုပ်စာမျက်နှာ6မှာရှိမယ်ကြည့်ရမဆူစာအုပ်စာမျက်နှာ6မှာပဋိသင်္ဍေနဲ့ပိုက်ပြီး4မျိုးပိုင်းတာကိုပဋိသင်္ဍိစတုတ်ကလို့ယူလိုက်တယ်ဟုတ်ပြီနော်အဲ့ဒီမှာပဋိသင်္ဍေရဲ့ definition လေးလည်းပါထားတယ်တွေ့ပါလားရှင်ဘဝဟောင်းအပြက်တွင်ဆက်ဆက်သောအာဖြင့်ထိုးထိုးဘဝတွေမှာစိတ်စေတသိက်ဆိုတဲ့နာနေရဲ့အတိတ်ကံကြောင့်ဖြစ်တဲ့ရုပ်ကိုကမ္မဇယုတ်တဲ့ကမ္မဇယုတ်ရုပ်ကျမတို့ရဲ့ရုပ်တွေနဲ့ပတ်သက်တာရုပ်ပိုင်းကြာသင်ရအောင်မယ်ရုပ်တွေမှာကံကြောင့်ဖြစ်တဲ့ရုပ်ကိုကမ္မဇယုတ်စိတ်ကြောင့်ဖြစ်တဲ့ရုပ်ကိုစိတ်ဒဇယုတ်ဥဒုကြောင့်ဖြစ်တဲ့ရုပ်ကိုဥဒဇယုတ်စားလိုက်တဲ့အာဟာရကြောင့်ဖြစ်ရင်အာဟာရဇယုတ်ဆိုရုပ်တွေအကြောင်းသင်ရမယ်ဒါပေမဲ့ဘဝဇပဋိသင်္ဍေကာလမှာပါလာတဲ့ဖြစ်တဲ့ရုပ်ကအတိတ်ကံကြောင့်ဖြစ်တဲ့အတွက်ကြောင့်ဘာနာမည်ပဲပါမယ်ကမ္မဇာယုနားလည်ပြီနော်ဒါကြောင့်ဘဝဟောင်းအပြက်တွင်ဆက်ဆက်သောအားဖြင့်ထိုထိုဘဝ၌စိတ်စေတသိက်စွာလိုင်းတားလိုက်အပေါ်မှာနံပေါ့စိတ်စေတသိက်ဆိုတဲ့နံရဲ့ကမ္မဇာယုတ်တည်းရဲ့ယုတ်တည်းကဘယ်နာမည်ပဲပါရမယ်ကမ္မဇာယုတ်တည်းရဲ့အဆဆုံးဖြစ်တာကိုပဲဘာဖြစ်တယ်လို့သုံးတယ်ပဋိသင်္ဍေနေတယ်လို့ခေါ်တယ်ဘုံလိုက်နေထိုင်ကြတဲ့တတ္တဝါတွေရဲ့ပဋိသင်္ဍေကိုဘုံလုံးက၄ဘိုင်းပိုင်းတယ်လို့တတ္တဝါတွေရဲ့ပဋိသင်္ဍေကိုလည်းအချင်းအားဖြင့်ဘယ်နှပိုင်းပိုင်းလိုက်လဲ၄ဘိုင်းပိုင်းတာကိုပဲပါဠိလိုပဋိသန္ဓိစတုတ်ကလို့သုံးတယ်ဘုံလုံးက၄ဘိုင်းပိုင်းတဲ့အခါမှာဒုက္ခတိကတစ်ဘိုင်းဒုက္ခတိက3ဘုံပိုင်းလိုက်တဲ့အတွက်ကြောင့်ဒီနေရာမှာဒုက္ခတိဖြစ်တဲ့အပယ်4ဘုံသားတွေရဲ့ပဋိသင်္ဍေပြောတော့အပယ်ပဋိသင်္ဍေဟုတ်လား ကာမတုဂရိရဲ့ရူပရဲ့အရူပရဲ့သုံးပုံပိုင်းလိုက်တဲ့အတွက်ကြောင့်ကာမတုဂရိဘုံသားတွေရဲ့ပဋိသင်္ဍေကိုကာမတုဂရိပဋိသင်္ဍေရူပမြမာတွေရဲ့ပဋိသင်္ဍေကိုရူပပဋိသင်္ဍေအရူပပဋိသင်္ဍေဆိုပြီးတော့၄ပိုင်းပိုင်းလိုက်တယ်အရေအတွက်နေနဲ့ယူလိုက်တော့အပယ်၄ဘုံသားတွေရဲ့ပဋိသင်္ဍေဒီတစ်ပါးဘယ်ဟာလဲလို့ပြောရင်အာဂုတလဝိဘဲလို့ဖတ်လိုက်တဲ့အပယ်ဘုံဆိုတာကစမှတ်တာအာဂုတူကြောင့်ရောက်တာဒါဆိုရင်အပယ်လေးဘုံသားတို့ရဲ့ပဋိသင်္ဍေသည်အာဂုတလဝိဘဲပေါ်အာဂုတူဂျိုးအာဂုတလဝိဘဲအာဂုတလဝိဘဲစိတ်ခုနှစ်ပါးတည်းကဘာပဲလဲဥပေက္ခာတန္တိရဏဥပေက္ခာတန္တိရဏတပါးကာမတုဂရိခုနှစ်ဘုံရဲ့ပဋိသင်္ဍေကလူဂျိုးလူကန်းနတ်ဂျိုးနတ်ကန်းတွေအတွက်ကြတော့မခိုင်မြဲသောကုသိုလ်ရဲ့အကျိုးအာဟိကုသလဝိဘေဥပေက္ခာတဏိရဏတိခိုင်ပြနာကမဟာဝိဘေရှိအဲ့ဒါကိုပဲဟိုးအောင်မှာပဋိသင်္ဍေစတုတ်ကဆိုပြီးတော့ဇယားနဲ့တခါပြန်ချပြတာလေတွေ့လားရှင်အောက်ဆုံးမှာဇယားအဲ့ဒီမှာအပေပဋိသင်္ဍေတပါအာကုသလဝိဘေဥပေက္ခာတဏိရဏတိဘုံနေနဲ့ရေးလိုက်တယ်ဘယ်ဘုံသားအပေလေးဘုံသားအပယ်လေးဘုံသားရဲ့ပဋိသင်္ဍေသည်အာကုတလဝိဘေဥပေက္ခာတန္တိရဏစိတ်တပါဒါဟုပဋိသင်္ဍေစတုတ်ကထဲမှာနာမည်ယူလိုက်တော့အပယ်ပဋိသင်္ဍေတိပြောင်းပြန်ပြန်ကြည့်တယ်ဟုတ်ပြီနော်နောက်တစ်ခါကာမတုဂရိပဋိသင်္ဍေ၉ပါးရေးတွေ့တဲ့အခါဇိဇဏအစရှိသောဆိုတာဇိဇဏဆိုတာမျက်စိကန်းလာတာဇိဇအန္ဒအန္ဒဆိုတာကြားဘူးလားကန်အကန်အန္ဒဆိုတာကြားဘူးတယ်နော်အကန်အဲ့ဒီမှာဇိဇဆိုရဲဘဲတဲကလေပရိသန္ဓေတေကကံလာရင်ဇိဇအန္ဒပေါင်းလိုက်တော့ဇိဇန္ဒဟုတ်ပြီနော်ပရိသန္ဓေတေကကံလာတဲ့ပုဂ္ဂိုလ်ဘယ်လိုသုံးလဲဇိဇန္ဒပုဂ္ဂိုလ်ဟုတ်ပြီနော်ဇိဇန္ဒအစရှိသောလို့ပြောရတာဒါနောက်ပိုင်းနေတီဃာကျော်တွေပါတယ်အပြီးဒီမှာဂုံသူးဆောင်ကြရင်သင်ရမယ်ပရိသန္ဓေတေကမျက်စိကန်းရင်ဇိဇန္ဒပရိသန္ဓေတေကနားကန်းလာတာကြရင်တစ်မျိုးခေါ်ပြီပဋိသင်္ဍေတဲကနှာခေါင်းအနက်မရတာအနက်ပုံစံတစ်မျိုးခေါ်ပြီအဲ့ဒီလိုခေါ်တဲ့အတွက်ကြောင့်အစရှိသောလို့သုံးသွားတာဟုတ်ပြီနော်ဇိဇပတိရာတို့ဇိဇမူကတို့စသဖြင့်သင်ရအောင်မယ်ကုလောလောဆယ်မပြောရှုပ်သွားလိမ့်မယ်လောလောဆယ်ဇိဇန္နာဆိုစကားလုံးလေးတစ်လုံးပဲမှတ်ထားလိုက်ဇိဇန္နာဆိုတဲ့ကမွေမျက်စိကန်းလာတဲ့ဘသူတွေလဲလူချိုးလူကန်းနေရဲ့စာတုမဟာရိ၌ဖြစ်သောဘုံမစိုးနဲ့ကြီးဒီကိုကဲ့ရဲ့မိကိုနေတဲ့နတ်သေးနံမွားတွေကိုဘာလို့သုံးလဲဝိနိပါတိကအတုရာတွေကဘယ်ပရိသန်တွေလဲအာဟေကုဒလဝိဘေဥပိ္ခာတန္တိရဏတိမြင်လားမသိဇယောလေးပြောင်းပြန်ပြန်ကြည့်လိုက်နော်ပြီးရင်နောက်တကကာမတုဂရိခုနှစ်ပုံကလူကောင်းနတ်ကောင်းတွေကြတော့ဘာလဲမဟာဝိဘေရှိဆိုနှစ်ခုပေါင်းလိုက်တော့ဘယ်နှပါလဲရှင်ကိုးပါခက်လာရင်လိုက်နိုင်လားနာရောရှင်းရလားရှင်းနေနော်နောက်တစ်ဆင့်ကြည့်ရအောင်ရူပပဋိသင်္ဍေ6ပါးကိုကြည့်တဲ့အခါမှာတဲ့ပထမဇန်3ဘုံသားဟိုနောက်ဆုံးကဆံရဘုံသားဘက်ကနေစကြည့်ပထမဇန်3ဘုံသားတို့ရဲ့ပဋိသင်္ဍေကပထမဇန်ဝိဘက်စိတ်တပါးဒုတိယဇန်3ဘုံသားတို့ရဲ့ပဋိသင်္ဍေကဒုတိယဇန်အပေါင်းကြင်ခဲ့တယ်ဒုတိယဇန်အပေါင်းတတိယဇန်စာမားနေပြီဒုတိယဇန်ဝိဘက်အပေါင်းတတိယဇံဝိဘက်တဇံဝိကနန်းကနှစ်ဖြစ်ရမယ်ရှင်နှစ်ဟုတ်လားနှစ်ပေါ့နှစ်ပဲရေးလိုက်တိကိုဖြတ်လိုက်နှစ်ပါဟုတ်လားရှင်ပြန်ပြောမယ်ဒုတိယဇံသုံးမုံသားတို့ရဲ့ပဋိသင်္ဍေသည်ဒုဇံဝိဘက်တဇံဝိဘက်နှစ်ပါဟုတ်ပါလားရှင်